ထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံကြားမှာဖြစ်နေတဲ့ပြဿနာအတွက်ပြည်လည်နိုင်မဲ့အဖြေရှာဖို့အာဆီယံနိုင်ငံကြားရေးဝန်ကြီးတွေအင်္ဂါနေ့ကျရင်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။အဖွဲ့ဝင်နိုင်ငံနှစ်ခုရဲ့လုံခြုံရေးနဲ့ပတ်သက်နေတဲ့အာဆီယံအဖွဲ့အတွက်ပြဿနာဖြေရှင်းပေးနိုင်စွမ်းကိုစမ်းသပ်တဲ့စည်းဝေးပွဲတစ်ခုဖြစ်လိမ့်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။ထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံကြားမှာရှိနေတဲ့ရှေဟောင်ပရာဝီဟာရာဟိန္ဒူဘုရားကျောင်းကိုသူပိုင်ကိုပိုင်အငင်းပွားမှုကနေပြီးတော့ဒီလာထဲမှာအပြန်အလှန်တိုက်ပွဲတွေဖြစ်ပွားပြီးတော့စုစုပေါင်း10ယောက်သေဆုံးခဲ့ပါတယ်။ဒီကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီကိုနှစ်ဖက်လုံးကတင်ပြထားပါတယ်။ဒီကိစ္စအတွက်ညှိနှိုင်းအဖြေရှာဖို့အာဆီယံကဥဆောင်လုပ်တဲ့နယ်လို့လုံခြုံရေးဥရေးကောင်စီကပြောခဲ့ပါတယ်။ထိုင်းနဲ့ကမ္ဘောဒီးယားကြားတင်းမာနေမှုကိုကြာဆင်းသွားအောင်လို့အဓိကဥဆောင်လုပ်နေသူကတော့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးမာတီနာတာလာဂေဝါဖြစ်ပါတယ်။ထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးတွေဖျားချောင်းကိစ္စကိုလုံခြုံရေးကောင်စီမှတင်ပြဖို့ကုလသမဂ္ဂရုံးချုပ်ရှိရာနယူးယောက်မြို့ကိုသွားတော့ကလည်းမစ္စတာနာတာလာဂေဝါလိုက်သွားခဲ့ပါတယ်။သူဟာထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံတွေစီကိုလည်းသွားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဟာလက်ရှိမှာအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားရတဲ့နိုင်ငံဖြစ်ပါတယ်။